မြန်မာနိုင်ငံမှာဒီသမရအဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဖမ်းဆီးပြီးတမရကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေအလွတ်တဘောဒီနေ့အွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။တမရအဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့စင်ကာပူနိုင်ငံကတောင်းဆိုပါတယ်။မြန်မာနိုင်ငံမှာလက်နက်မဲ့အရသားတွေအပေါ်သေစီတဲ့လက်နက်တွေတုံးနေတာရပ်ဖို့နောက်ထပ်တိုက်ဆုံမှုတွေသွေးထွက်တန်ယုံမှုတွေမဖြစ်အောင်လို့ဆက်အာဏာပိုင်တွေအနေနဲ့ချက်ချင်းလုပ်ရမယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဒေါက်တာ Vivian Balakrishnan ကပြောကြားခဲ့ပါတယ်သူကသမရဦးဝင်းမြင့်လို့တုံးဆွဲခေါ်ဝေါ်ခဲ့တယ်လို့မြန်မာဆက်အာဏာပိုင်တွေလို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကိုတုံ့နှောင်းပါတယ်စင်ကာပူနိုင်ငံအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲအတွက်ဆက်ပြီးတော့ထောက်ခံနေပါတယ်လို့လည်းစင်ကာပူနိုင်ငံသားရေးဝန်ကြီးကသူ့ရဲ့မိန့်ခွန်းနဲ့မှပြောကြားပါတယ်မြန်မာနိုင်ငံအခြေအနေဆက်မဆိုးအောင်လို့အရေးတကြီးဦးစားပေးလုပ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအသေးအချာပြောပါတယ်။မြန်မာအနာဘယ်တွေအနေနဲ့အခြေအနေကိုအတက်နိုင်ဆုံးထိမ့်ထိမ့်သိမ့်သိမ့်လုပ်ပါမယ်။သေစီနိုင်တဲ့လက်နက်တွေအသုံးပြုတာရပ်ပါမယ်။နောက်ထပ်အကြမ်းဖက်သွေးထွက်တန်ယူမဖြစ်အောင်လို့အာမခံပါမယ်ဆိုတာကိုဒီကနေ့လူသိရှင်ကြားဂတိပြုပါလို့လည်းစင်ကာပူနိုင်ငံကတောင်းဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားသုံးနေတာကိုထိမ့်ဖို့တောင်းဆိုခဲ့ပါတယ်။
Oleh karena itu, Indonesia mendesak security forces Myanmar untuk menahan diri.
လုံခြုံရေးတပ်တွေအနေနဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကတောင်းဆိုပါတယ်။မြန်မာနိုင်ငံမှာလူတွေတေစီတဲ့အထိအကြမ်းဖက်နေမှုတွေအတွက်အင်ဒိုနီးရှားနိုင်ငံကစိုးရိမ်နေ။အရက်သားတွေထိခိုက်တေဆုံးနေတာဖမ်းဆီးခိုင်းနေရတာတွေဟာစိုးရိမ်စရာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီး Red No Masudi ပြောကြားသွားတာဖြစ်ပါတယ်။မလေးရှားနိုင်ငံကလည်းဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့အစိုးရခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ပြီးခဲ့တဲ့နိုဗ ెంబ ာရွှေကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တဲ့ဆိုတဲ့စစ်တပ်ရဲ့ဆွဆွဲချက်တွေကိုစုံစမ်းနိုင်ရေးအာဆီယံကကျွမ်းကျင်သူအဖွဲ့ဖွဲ့စည်းပေးဖို့လဲအဆိုပြုခဲ့ပါတယ်။ဒီကနေ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေအွန်လိုင်းပေါ်မှာအလွတ်သဘောတွေ့ဆုံပြီးတော့မြမအရေးအတွက်ဘလို့အဖြေချမလဲဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့အမေရိကန်ပြည်ထောင်စုဥက္ကဋ္ဌတာဝန်ယူတဲ့ကာလအတွင်းမှာမြမအရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်ဆွေးနွေးဖို့တက်တိုက်တွန်းတွန်းလုပ်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးလင်ဒာ သောမတ်စ်ဂရင်းဖီးလ်ကမနေ့ကပြောကြားခဲ့ပါတယ်
It's clear that the world is watching the situation in Burma, and it's clear that we can't sit still and watch people continue to be brutalized.
မြန်မာနိုင်ငံကအခြေအနေကိုကဘာကြီးကစောင့်ကြည့်နေတယ်ဆိုတာရှင်းပါတယ်။ပြည်သူတွေရရဆက်ဆက်လှုပ်ခတ်နေရတာ၊လူခွေရချိုးဖောက်ခတ်နေရတာတွေကိုဒီတိုင်းထိုင်ကြည့်နေလို့မဖြစ်ဘူးဆိုတာလည်းရှင်းပါတယ်။ဒီကိစ္စကိုကျွန်မတိတ်ပြီးတော့အလေးအနက်ထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာမြမအရေးကိစ္စကိုဆွေးနွေးသွားဖို့ရှိပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအမေရိကန်တပ်အမတ်ကြီးပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့မြမပြည်သူတွေဘက်ကခိုင်ခိုင်မာမာရပ်တည်နေတယ်လို့လည်းမနေ့ကသတင်းစာရှင်းလင်းပွဲမှာသူကပြောပါတယ်။
We stand strongly with them, and the U.S. is committed to using our renewed engagement here in New York, but around, but internationally.
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကအယောက်သားအစိုးရကိုအာဏာပြန်ပေးအောင်လို့အမေရိကန်ပြည်ထောင်စုအနေနဲ့နယူးယောက်မြို့ကုလသမဂ္ဂမှာကနိုင်ငံကမှပါချင်းကပ်ကြိုးစားဖို့တန်ဋိဌာန်ချထားပါတယ်။ဒါပေမဲ့အာဏာသိမ်းထားသူတွေဘက်ကလည်းလွယ်လွယ်လျှော့ပေးမဲ့ပုံမရတဲ့အတွက်သူတို့အပေါ်ဖိအားတိုးပေးရမယ်လို့တပ်အမတ်ကြီး Thomas Greenfield ကတနင်္လာနေ့တုန်းကပြောကြားခဲ့တာပါ။ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းနဲ့ပတ်သက်လို့လည်းကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီးအဖြစ်သူ့ကိုဖယ်ရှားဖို့အတွက်တရားဝင်တောင်းဆိုရာမျိုးမတွေ့ရသေးတဲ့ကြောင့်လက်ရှိမှာတော့သူဟာမြန်မာနိုင်ငံကိုစားပြုကုလသမဂ္ဂတပ်အမတ်ကြီးဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌကပြောကြားခဲ့ပါတယ်။အလားတူအမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲမရှိသေးတဲ့အတွက် NLD အစိုးရကသာလက်ရှိအစိုးရအဖြစ်သတ်မှတ်ထားဆဲဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ As far as I know, the NLD is still the internationally recognized government of Burma.
NLD အစိုးရသာနိုင်ငံတကာအသိအမှတ်ပြုထားတဲ့အစိုးရဖြစ်ပါတယ်လို့မနေ့ကဒီနိုင်ငံသားရေးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ဆီယနာတိမ်မှုဆန့်ကျင်ပြီးနိုင်ငံတော်တတိရှိစွာငြင်းငြင်းချမ်းချမ်းလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့ထောင်ပေါင်းများစွာသောပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်နေတယ်လို့လည်းသူကထပ်ပြီးတော့ပြောပါတယ်။မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီနီးကျရွေးကောက်ခံထားရတဲ့အစိုးရလက်ကိုအာဏာပြန်အပ်ဖို့ညှဉ်းဆန်နေမယ်။ငြင်းငြင်းစွာဆန္ဒပြနေကြသူတွေကိုအကြမ်းဖက်မှုမရက်ဘူးဆိုရင်American ကနောက်ထပ်အရေးယူတန်ခတ်မှုတွေလုပ်သွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကဒီနေ့လာနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြု Committee CRPH ကတော့နိုင်ငံသားရေးဝန်ကြီးအပါအဝင်ခေတ္တပြည်ထောင်စုဝန်ကြီး၄ယောက်ခန့်အပ်လိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင် တမရယုံဝင်ကြီးအဖြစ်ဥလွင်ကိုလက်စီမံကိန်းဗန္ဒာရေးနဲ့ဆက်မှုဝင်ကြီးဌာနရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝင်ကြီးဌာနစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝင်ကြီးဌာနစတဲ့ဝင်ကြီးဌာန၃ခုကိုတာဝန်ယူဖို့အတွက်ဦးတင်ထွန်းနိုင်ကိုဝင်ကြီးအဖြစ်တာဝန်ပေးသလိုအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပညာရေးဝင်ကြီးဌာနကျန်းမာရေးနဲ့အားကစားဝင်ကြီးဌာနစတဲ့ဝင်ကြီးဌာန၃ခုအတွက်ဒေါက်တာဇော်ဝေဆိုးရိုကို CRPH ကခိတ္တပြည်ထောင်စုဝင်ကြီးရေးအဖြစ်ခန့်အပ်တာဝန်ပေးလိုက်တာဖြစ်ပါတယ်။တမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တို့ဦးဆောင်တဲ့အစိုးရကိုဆရာနာသိန်းအုပ်စုကအာဓမနီးနဲ့ဖေရှားအာနာသိန်းယူထားတာကြောင့်ပြည်ထောင်စုဝင်ကြီးရေးအနေနဲ့လက်ရှိတာဝန်ထမ်းဆောင်နိုင်တဲ့အခြေအနေမရှိတာကြောင့်အခုလိုမျိုးခိတ္တဝင်ကြီးတွေခန့်အပ်တာဖြစ်တယ်လို့ CRPH ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကတော့မြန်မာနိုင်ငံတော်မှာဒီကနေ့လဲဆက်လုပ်နေကြသလိုလုံခြုံရေးတွေကလည်းအင်အားသုံးဖြိုခွဲမှုတွေမြို့တော်တော်များများမှာဖြစ်ခဲ့ပါတယ်။ရန်ကုန်မြို့ထဲမှာကိုဒီစမ်းကြောင်းကမာရွတ်ဘုတထောင်ပစွန်းတောင်တာမွေတင်ငန်းကျွန်းစတဲ့နေရာအဆုံမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေအတံပုံးတွေရာဘာကြီးတွေနဲ့ပြစ်ခတ်ဖြိုခွဲပါတယ်။ရဲရဲရုပ်ပုံတွေဖြစ်နေတဲ့အတွက်ဝင့်နေကြဖို့အော်ပြောနေတဲ့အတန်းတွေဖြစ်ပါတယ်ဒီလိုအခြေအနေကြားမှာပဲဆန္ဒပြသူတွေဘက်ကလည်းအကာအကွယ်တွေယူပြီးတော့အလျှော်မပေးဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့မှာထိခိုက်သေးဆုံးတဲ့သတင်းတွေဒီကနေ့မကြားရပါပေမဲ့ဖမ်းဆီးခံရသူ10ခန်းရှိပါတယ်ချင်းပြည်နယ်ကလေးမြို့မှာတော့လက်နက်ကင်တပ်တွေခြေစစ်တွေနဲ့ပစ်ခတ်မှုကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရတဲ့သူ2ယောက်အပါအဝင်ဒဇတာစင်ကျော်ဒဏ်ရာရရှိခဲ့ပါတယ်။မန္တလေးမုံရွာမြကြီးနားဒဝဲမြို့တွေမှာလည်းဆန္ဒပြသူတွေကိုအင်အားသုံးအကြမ်းဖက်ဖြိုခွဲခဲ့ပါတယ်။တောင်ကြီးမြို့မှာဆန္ဒပြသူအများအပြားဖမ်းဆီးခံရပါတယ်။ဒဝဲမှာဆိုရင်ဒီအရင်နေ့တွေတုန်းကတိုက်ဆုံခဲ့သူတွေအတွက်အောက်မေ့ဘွယ်အခမ်းအနားလုပ်နေတဲ့သူတွေကိုမျက်ရည်ယိုပုံးတွေသုံးပြီးတော့ဖြိုခွဲခဲ့ပါတယ်။မြကြီးနာကစိုက်ကဲနဲ့ဆန္ဒပြသူတွေကိုတော့လုံခြုံရေးတွေကလောက်လေးခွားနဲ့ပြစ်လို့တော်တော်များများဒဏ်ရာရခဲ့ကြပါတယ်ရှင်။